မိုးဆက်မပြရွာသွန်းနေမှုကြောင့်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကလေးမျိုးမြင့်နေမှာရှိတဲ့စင်မောကိုင်းစစ်ဆောင်စခန်းဟာရေနစ်မြုပ်မှုကြောင့်နေရာပြောင်းရွှေ့နေရတယ်လို့မြောက်ဦးရေးဘော်ကူညီရေးဖွဲ့ကကုစော်ထွန်းကပြောပါတယ
်။စင်မောကိုင်းမှာကအင်ထောင်စု၄၀နဲ့၁၀နဲ့၅စုကစင်မောကိုင်းရဲ့ရွာအနောက်ဘက်မှာရှိတဲ့အဲ့ဒီဗိုလ်ရီကုန်းခရားပေါ့ဗျာ။အဲ့ဒီကုန်းကိုပြောင်းပြီးတော့အစောဦးရဲ့စားဆောင်နေရပြီပေါ့။အဲရေကကြတော့သူကလေးမျိုးမြင့်ကမ်းမှာကြတော့ကြည့်နေကြပါအဲ့နေရာက
ပြီးခဲ့တဲ့မတ်လကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲတွင်လေးမျိုးမြင့်နာကမော်ရွာတဲ့ဖျားကြီးချိတ်ချောင်းစားတဲ့ကြေးရွာကရွာသား1900ကျော်ကနေစင်မောကိုင်းရွာဘက်ကိုစစ်ပေးသိမ်းချောင်လာတဲ့သူတွေဖြစ်ကြပါတယ်။လက်ရှိနေရာပြောင်းရွှေ့နေရတဲ့စစ်ဆောင်တွေအတွက်ယာယီတဲ့ရင်ဆောက်လုပ်ရမှာလိုအပ်ချက်တွေအများကြီးရှိနေတယ်လို့ကုစော်ထွန်းကပြောပါတယ
်။ပကန်းကလည်းသူတို့ပထမဆောက်ရတဲ့နေရာတွေမှာဝါးနေဆိုတော့တချို့တွေကပြန်ပေါ်ရတာရှိတယ်ပြန်ပေါ်မရတာရှိတယ်ပေါ့လေဆောက်ဦးလဲအဓိကရှတ်တာလဲအဓိကရေးဖို့လိုအပ်မယ်ဆားရောက်တယ်လဲအဓိကလိုအပ်မယ်ပေါ့
ဒီလိုစစ်ဘေးတမကရေဘေးဒုက္ခကိုပါထပ်စစ်ကြုံနေရတဲ့ဒုက္ခတွေတွေအတွက်အစိုးရအာဏာပိုင်တွေစီကအကူအညီမှုတွေမရရှိသေးဘူးလို့စစ်ဆောင်သာဝန်ရှိသူတွေကဆိုပါတယ်စင်ဘောကိုင်းစစ်ဆောင်စခန်းရေဘေးတန်ခံရတဲ့ပတ်သက်လို့မြောက်မြွနဲ့အုပ်ချုပ်ရေးမှူးဦးမောင်သာစိန်ကခုလိုပြောပါတယ်
ကျန်နေတော့ပထမတော့ပြန်မှာလောက်ထားတဲ့ဟာလေကိုမော်လေးရောက်လာပြီးဒီနေ့တက်လာတယ်ဆိုတော့မော်ကနေတော့အဖေတန်တော့အဲဒါဆိုတော့ရောလေးကနေတော့အကောင်လုံးထွက်တာအန်တောင်စု900ကျော်လောက်အကောင်လုံးသူတို့ဒီဘက်တို့ကတည်းကမဟုတ်ပါတော့သူတွေဆိုတော့သူတွေကာကွယ်နေတယ်လောက်တာ
တိရခန်အာနာပိုင်တွင်နေနဲ့ဒီစစ်ဆောင်စခန်းရေကြီးပြောင်းရွှေ့ရမှုဟာရေဘေးဒုက္ခတွေအနေနဲ့သတ်မှတ်တာမရှိဘူးလို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးကဆိုပါတယ်အလားတူမြောက်ဦးမြို့နယ်မြတ်တဆောင်စစ်ဆောင်စခန်းမှာလည်းယာယင်တဲအိမ်တွေရေလွှမ်းမှုရှိနေတယ်လို့စစ်ဆောင်စခန်းကော်မတီဝင်ဦးအေးကျော်ကပြောပါတယ်
။ကျောင်းပြန်သွားမှအိမ်ဆောက်ထားတာဒီယာယင်တဲဆောက်တွေရှိနေမြားဆောက်ထားတဲ့အင်္ဂါချက်စင်နဲ့အင်္ဂါလုံးလောက်ရှိတယ်။ရေရဲနေပြီးတော့ကကျောင်းပေါ်မှာလင်းမကြည့်တော့ရောင်းနေပြီ
။အခုရက်ပိုင်းတွင်ရခိုင်ပြည်နယ်အတွင်းမှာမိုးဆက်မပြတ်ရွာသွန်းနေလို့မင်းပြားမြို့ပေါ်ရက်ွက်တချို့နဲ့ကျေးရွာတချို့တွေမှာရည်ကြီးမှုတွေဖြစ်ပွားနေတယ်လို့မင်းပြမျိုးစံရိတ်ကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ဒီမြန်မာမျိုးပေါ်မှာကြာတော့မြင်းမင်းပိုင်းတွေမှာနှုံးပေဒီမြင်းမင်းတွေဟာမှာဒီနှစ်ပြေရောက်တဲ့ဟာလို့ရှိတယ်လေကျွန်တော်တို့ပြည်တော်လိုက်ရင်မြန်မာကြီးရဲ့ဒီနှစ်ပြေဆုံးပြေလောက်ပေါ့မျိုးပေါ်ရက်ွက်လေဒီကျမကြီးဝင်လာတယ်ဒီနှစ်ပြေလောက်ဝင်လာလို့ရှိတယ်နေရမှာဆိုရင်လေဟောင်ပါချောင်းတို့တန်းချောင်းကြီးချောင်းတို့မှာဒီမြုပ်ကြော်ကြော်တွေလည်းရှိရဲ့ညတစ်ခေကြော်လောက်တော့ကြီးနိုင်ရဲ့အာဒီလိုတော့ဖတ်နေရတာမင်းလေးမြင်းနဲ့အင်တွေရောဟောင်ကြီးချောင်းတွေရောအဲ့လိုမျိုးတွေရှိကြောင်းတာလည်းရှိရဲ့
မင်းပြမြို့ပေါ်ရက်ွက်ဖြစ်တဲ့မင်းပါကြီးပြည်တော်ရာဦးစိုးတဲ့နဲ့အောက်ကပြန်ရက်ွက်တို့မှာရေလွှမ်းနေတယ်လို့ကျေးရွာဆရာလောက်မှာရေကြီးနေပြီးဒေသခံတွေဘေးလွတ်ရာကိုတင်းချောင်းနေရတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်အတွင်းလေးမျိုးမြင့်ကြီးစိုးရင်ရေမဆက်ကျော်လွန်နေလို့မြစ်ကမ်းနီးနဲ့မြေနှိပ်ပိုင်းနေထိုင်သူတွေအနေနဲ့အထူးသတိပြုနေထိုင်ကြဖို့ကိုလည်းမိုးလေဝါသနဲ့ဇလပိတာဦးစီးဌာနကနေစူလိုင်လ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒီရက်ပိုင်းတွင်ကချင်ပြည်နယ်မွန်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးကမြို့နယ်တချို့မှာရေကြီးမှုတွေဖြစ်ပွားနေပါတယ်။မိုးလေဝါသနဲ့ဇလပိတာညွန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလေအားအသင့်သင့်ရှိနေပြီးရန်ကုန်မှရခိုင်ကမ်းရိုးတန်းတလျှောက်အတွက်နေရာနှံ့ပြားမိုးသစ်ချုံရွာပြီးဒေတာလိုက်မိုးကြီးနိုင်ပါတယ်မိုးရွာစဉ်ရေပြင်းမြေပြင်းလေဟာသနာရီ10မိုင်ကနေ20မိုင်ထိတိုက်ခိုက်နိုင်မယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ